Myanmar Sitta Bank Company နဲ့ Siwa Yi တွဲ လုပ် နေတာ ကို ရပ် တော့ မယ် လို့ Tang Korea Tammany Company တခု က ဒီ ကနေ့ ပြော ပါတယ် ဒီလို Siwa Yi ဖက်ဆက် လှုပ် ဆောင် မှု ဟာ Democracy Yi တောင်း ဆို နေ တဲ့ စန္ဒ ပြသူ တွေ ကို အကြမ်း ဖက် ပစ် ခတ် ဖြို ခွဲ နေ တဲ့ စစ် ခေါင်းဆောင် တွေ အတွက် အကျိုး အမျက် ဖြစ် နေတာ ကြောင့် ရပ် ဆိုင် ဖို့ လူ ခွင့် ရေး အဖွဲ့ တွေ က တောင်း ဆို ထားတာ ပါ ကာကွယ် ရေး ဝန် ကြီး ဌာန က 40 ရာခိုင် နှုန်း ပိုင် နဲ့ မြန်မာ စီးပွား ရေး ဥပိုင် limited နဲ့ တွဲ လုပ် နေတာ ကို ရပ် ဆိုင် ဖို့ ဆုံးဖြတ် လိုက် ပြီ လို့ POSCO Coated and Color Company က ကြေညာတာ ပါ ဒါပေမဲ့ မြန်မာ နိုင်ငံ က နေ ထွက် သွား မှာ တော့ မဟုတ် ဘူး လို့ ဆို ပါတယ် ဖက်ဆက် company ကို အပြေအဝ ပိုင်ဆိုင် ပြီး ဆက်လက် လှုပ် ဆောင် နိုင် ဖို့ အတွက် MEHR က ပိုင်ဆိုင် တဲ့ အစုရှယ်ယာ 30 ရာခိုင် နှုန်း ကို ဝယ် ခြင်း ကြောင့် MEHR ကို အကြောင်း ကြား ထားတယ် လို့ POSCO CNC company တာဝန် ရှိ သူ ဖြစ် တဲ့ မင်ဂျီယွန် က ပြော ပါတယ် ဒီ ပေါ် MEHR ဘက် က အကြောင်း မ ပြန် သေး ဘူး လို့ လည်း သူ က ပြော ပါတယ် ဒီလို ဝယ် ယူ ဖို့ အတွက် POSCO CNC company အနေ နဲ့ ဘလောက် ပေး ရ မယ် ဆိုတဲ့ ခန့်မှန်းချက် အသေးစိတ် ကို မ ပြော နိုင် သေး ဘူး လို့ မင်ဂျီယွန် က ပြော ပါတယ် MEHR ကရောင်းဖို့ ညှင်းတယ် ဆိုရင် မြန်မာ နိုင်ငံမှာ စီးပွား ရေး ဆက်လုပ်ဖို့ company အနေ နဲ့ တခြား နည်းလမ်း တွေ ကို ရှာ သွား မယ် လို့ လည်း ပြော ပါတယ် ဘလို့ နည်းလမ်း တွေ ဆိုတာ ကို တော့ သူ က မ ပြော ပါဘူး သူတို့ ရဲ့ သမ္မတိ စီးပွား ရေး လုပ်ငန်း ဟာ မြန်မာ နိုင်ငံမှာ လူနေမှု ဝန်းကျင် တိုးတက် ရေး ဆက်လက် အထောက်အကူ ဖြစ် စေပြီး နိုင်ငံ စီးပွား ရေး ကို ဆက် ပြီး ပံ့ပိုး ကူညီ သွား မယ် လို့ မျှော်လင့်နေ အကြောင်း POSCO Company ရဲ့ ထုတ်ပြန် ချက် တစ်ခု မှာ ဖော်ပြ ထား ပါတယ်ရှင်